အခုယူကရိန်းစစ်ပွဲကိုဆန့်ကျင်ပြီးရုရှားပြည်သူတွေနိုင်ငံတော်ဖြစ်ထောင်ပြတဲ့ဆန္ဒပြခဲ့ရမှာဖမ်းဆီးမှုတွေလည်းကြုံခဲ့ကြပါတယ်။ယူကရိန်းကိုရုရှားကမနေ့ကစဝင်တိုက်တာကိုရုရှားပြည်သူရာဂလန်းတွေနဲ့ချီကလည်းမြို့တော်မော်စကိုပါဝင်မြို့ကြီးတွေမှာဆက်ချင်းဆန့်ကျင်ဆန္ဒပြခဲ့တာကိုအစိုးရဘက်ကလည်းအရင်လိုပဲရဲတွေလိုအမြန်ဖမ်းဆီးလိုက်ပါတယ်။ရုရှားနိုင်ငံတော်စုစုပေါင်း900ကျော်ဆန္ဒပြခဲ့ရမှာမော်စကိုမှာလူ400ကျော်နဲ့စိတ်ပြေတာဆက်မှာတရားဝင်ကျင်ရှိခဲ့တယ်လို့OBT Info လို့တို့ဘာခေါ်တဲ့လူခွေအဖွဲ့တစ်ခုကဆိုပါတယ်ရုရှားအစိုးရကတော့ဒီဖက်ကိုနိုင်ငံခြားလက်ဝန်းကျန်လို့ဆွဆွဲထားပါတယ်ယူကရိန်းမျိုးကြီးတွေနဲ့စစ်စခန်းတွေပေါ်ရုရှားလီကြောင်တိုက်ခိုက်မှုတွေကိုဆန္ဒပြသူတွေကကန့်ကွက်ရှုတ်ချခဲ့ကြပြီးစစ်လုံမရှိဆိုင်းမှုတွေကန့်ဆောင်ခဲ့ကြတယ်လို့လည်းဒီလူခွေအဖွဲ့ကဆိုပါတယ်ရုရှားနိုင်ငံပြည်ဖမ်းဆီးမှုတွေကိုစောင့်ကြည့်နေတဲ့ဒီ OBT Info ဖွဲ့ကဆက်ပြီးအခုဆန္ဒပြသူတွေကိုရဲတွေကအင်အားသုံးနေနေရမှာရာဂနာတွေနဲ့ခြေတဲ့ဆန္ဒပြသူတွေကိုဒီမျိုးကြီးနှစ်ခုပါတင်ဖမ်းဆီးခဲ့တယ်လို့ဆိုပါတယ်ဒါအပြင်မော်စကိုကနေမိုင်တစ်ထောင်ကျော်ဝေးတဲ့ရက်ကာချာရင်ဘန်းမြို့ကယဉ်ကျေးမှာလဲဂျာစင်နဲ့ချီတဲ့လူတွေဆန္ဒပြခဲ့ကြပြီးနောက်ထပ်မြို့ပေါင်း90နီးပါးမှာလဲသမရဗလာဒီမာပူတင်နှုတ်ထွက်ဖို့ဆန္ဒပြမှုတွေနဲ့ဖမ်းဆီးမှုတွေရှိခဲ့ပါတယ်